မရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့အင်္ဂလန်တောင်ပိုင်းကမ်းရိုးတန်းကိုသွားပြီးနာဇီဂျာမနီလက်အောက်ကနေဥရောပတိုက်ကိုကယ်တင်လာမှာတိုက်ပွဲဝင်ရင်အသက်ပေးသွားကြတဲ့အမေရိကန်ရဲ့မာမိတ်တပ်ဖွဲ့ဝင်တွေကိုအမှတ်ရအောင်ပြုပါတယ်။ Post Mouth ရေတဲ့အခြေစိုက်စကားမှာကျင်းပတဲ့ဒီဒေးကန့်တက်တိုက်ပွဲ85နှစ်ပြည့်အထိမ်းအမှတ်ခန်းနာကိုပြည်တွင်ပြည်မကြီးအလစ်ဇဘက်ဝန်ကြီးချုပ်ထရီဇာမေရာပေါင်းများစွာသောဒုတိယကမ္ဘာစစ်ကာလဆင်မှုတန်းအောင်တွေနဲ့အတူသမ္မတထရမ့်တက်ရောက်တာပါ။ပြင်းထန်နိုင်ငံနော်မန်ဒီကမ်းခြေကိုကန့်တက်တဲ့ပွဲဆင်နွှဲခဲ့တဲ့ဒီဒေးစစ်စင်ရေးကိုစတင်တဲ့နေရာတွေထဲမှာအဲဒီ post mock စစ်ကမ်းဟာလည်းတစ်ခုအပါအဝင်ပါသမ္မတထရမ့်ရဲ့ဒီကနေ့အစီအစဉ်တွေထဲမှာတော့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံတာလည်းပါဝင်ပြီးမရီနောက်မှာတော့အိုင်ယာလန်နိုင်ငံကိုခီးစက်မှာထွေပြီးတော့ဝန်ကြီးချုပ်လီယိုဗာရဒကာနဲ့တွေ့ဆုံမှာဖြစ်ပါတယ်ဥရောပသမဂ္ဂ EU တွေကနေထွက်ခွာရေး Brexit အစီအစဉ်အတွက်ပြည်ထောင်နိုင်ငံပြင်ဆင်နေချိန်မှာသမ္မတထရမ့်ကအမေရိကန်ပြည်ထောင်စုဟာပြည်ထောင်နိုင်ငံနဲ့တိတ်ကောင်းတဲ့ကုံသွေးရေးဆိုင်ရာသဘောတူညီချက်တစ်ခုရအောင်လုပ်ဖို့အခိုင်အမာရှိနေတယ်လို့ဒီကိစ္စအတွင်းပြောထားပါတယ်